Pfizer company ကနေထုတ်တဲ့ COVID-19 ကာကွယ်ဆေးပထမအတုပ်စင်ကာပူနိုင်ငံကိုတနင်္လာနေ့ကရောက်ရှိလာပါတယ်။ Belgium နိုင်ငံ Brazil မြို့ကနေပို့လိုက်တဲ့ Pfizer COVID ကာကွယ်ဆေးတွေကိုအာရှနိုင်ငံနေတဲ့စင်ကာပူကပထမဆုံးရရှိလာလဲဖြစ်ပါတယ်။ဒီသတင်းဟာ Christmas နဲ့နှစ်သက်ကူးပွဲတော်ကာလစင်ကာပူပြည်သူတွေအတွက်ပျော်ရွှင်စိတ်ချမ်းမြေ့စရာဖြစ်စေမယ်လို့စင်ကာပူဝန်ကြီးချုပ် Lee Hsien Loong ကသူ့ရဲ့ Facebook လူမှုကွန်ရက်ဆာမျက်နှာကနေရေးသားဖော်ပြပါတယ်။စင်ကာပူနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေး Pfizer အသုံးပြုခွင့်ကိုဒီဇင်ဘာလ14ရက်နေ့ကခွင့်ပြုခဲ့တာပါ။ COVID ကာကွယ်ဆေးအတွက်အမေရိကန်ဒေါ်လာ1,950နဲ့ညီမျှတဲ့စင်ကာပူဒေါ်လာ1ဘီလီယံဗန်နာငွေသုံးဖို့စင်ကာပူအစိုးရကသတ်မှတ်ထားတာပါ။ Pfizer နဲ့ BioNTech ကုမ္ပဏီတို့အပြင်တခြား COVID ကာကွယ်ဆေးတွေထုတ်နေတဲ့ Moderna ကုမ္ပဏီ၊တရုတ်က Sinovac ကုမ္ပဏီတို့နဲ့လည်းဆေးဝယ်ယူဖို့ကြိုတင်စာချုပ်တွေချုပ်ဆိုထားပါတယ်။COVID-19 ကာကွယ်ဆေးကိုစင်ကာပူနိုင်ငံသားတွေနဲ့စင်ကာပူမှာကာလကြာရှည်နေထိုင်သူတွေအတွက်အခမဲ့ထိုးပေးမှာဖြစ်ပြီးဆေးထိုးမထိုးဆိုတာတော့မိမိသဘောနဲ့လွတ်လပ်စွာဆုံးဖြတ်ခွင့်ရှိပါတယ်လို့စင်ကာပူအာဏာပိုင်တွေကပြောဆိုထားပါတယ်။ဒီကာကွယ်ဆေး Pfizer ဘေးကင်းကြောင်းသက်သေပြတဲ့အနေနဲ့စင်ကာပူဝန်ကြီးချုပ်နဲ့သူ့ရဲ့အစိုးရအဖွဲ့တွေကအသက်ကြီးပိုင်းဝန်ကြီးတချို့လူသိရှင်ကြားထိုးနှံပြမယ်လို့ဝန်ကြီးချုပ်ကပြောကြားထားပါတယ်။ COVID-19 ကာကွယ်ထိန်းချုပ်ရေးရှေ့လမ်းကနေဆောင်ရွက်နေတဲ့ကျန်းမာရေးလုပ်သားတွေအသက်ကြီးပိုင်းအနေနဲ့ယောဂကူးစက်နိုင်ခြင်းများတဲ့သူတွေကိုပထမဦးစားပေးကာကွယ်ဆေးထိုးပေးပြီးပါကျန်တဲ့ပြည်သူတွေကိုထိုးပေးမယ်လို့စင်ကာပူဝန်ကြီးချုပ်ကပြောပါတယ်။ဒါပေမဲ့ကိုဝင်ဆောင်မိခင်တွေကိုခံစွမ်းမကောင်းတဲ့သူတွေအသက်16နှစ်အောက်တွေကိုတော့ဆေးနဲ့ပတ်သက်တဲ့အချက်လက်တွေနောက်ထပ်မသိရသေးခင်ထိုးပေးမှာမဟုတ်ဘူးလို့စင်ကာပူနိုင်ငံရဲ့ COVID-19 ကာကွယ်ဆေးဆိုင်ရာပညာရှင်ကော်မတီကပြောဆိုထားပါတယ်ရှင်။